ခဲ့ပါခင်ဗျာဆံကုန်မြို့အင်အားလေးဟိုတယ်မှာဒီကနေ့ကျင်းပတဲ့ပြည်ပဆိုင်ရာလူခွင့်ရေးနဲ့2012ခုနှစ်ခန်းနာကိုလူထုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ပထမဆုံးအချိန်တက်ရောက်ခဲ့ပြီးသဗ္ဗရုံဝန်ကြီးဦးအောင်မင်းနဲ့ဆိုရဝန်ကြီးဌာနတွေကတာဝန်ရှိပုဂ္ဂိုလ်တွေတက်ရောက်ခဲ့ကြပါတယ်လူချင်းချင်းတဦးနဲ့တဦးအပြန်အလှန်သဘောထားမြင်တွေကိုလေးစားမှုမရှိဘဲလူခွင့်ရေးမရနိုင်ဘူးလို့လူထုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကဒီခန်းနာမှာပြောကြားခဲ့ပါတယ်ဒါအပြင်မန္တလေးတိုင်းဒေသကြီးပြည်ဦးနဲ့မြို့နယ်ရှမ်းပိုင်းကအကွာအာရှလင်းရောက်ဖုန်းတော်ကြီးတောင်မှကျင်းပတဲ့ပြည်ပဆိုင်ရာလူခွင့်ရေးတွေခန်းနာမှာတော့ဆက်သချင်းမျိုးသားကြောင်းသားကောင်းဆောင်တွေဖြစ်တဲ့ကိုမင်းကိုနိုင်ကိုပြုံးချိုအစားရှိသူတွေနိုင်ငံတော်ကလူခွင့်ရေးအဖွဲ့တွေနဲ့ဒီကောင်ဆောင်တွေပါတက်ရောက်ခဲ့ပြီးအပြန်လာဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ကိုမင်းကိုနိုင်ကသူဆွေးနွေးခဲ့တာနဲ့ပတ်သက်ပြီး RFA ကိုအခုလိုပြောပြပါတယ
်။လူခွင့်ရေးနဲ့ပတ်သက်ပြီးတော့ပြည်သူတွေနားလည်အောင်နှိုးကြားပြီးတော့ဒီအသည့်တွေတိုးလာအောင်ဘယ်လိုအလုပ်လုပ်ကြမလဲဆိုရင်လည်းနီလာနေကိုကျွန်တော်အကြံဉာဏ်ပေးခဲ့ပါတယ်။သက်ဆိုင်သူတွေကတော့ကိုယ်တိုင်ရွေးချယ်ရကြရမှာပါ။အဲကျွန်တော်နောက်မျိုးဆက်တွေကိုတော့တိဆောက်ရေးသမားတွေဖြစ်စေချင်တာဘူးဗျ။ဘလို့အတိုင်းပြည်ကိုတိဆောက်မှလဲဆိုတော့တခင်တိုင်းပြည်ကိုတိဆောက်အောင်မှာ။တခင်စိတ်ဖြစ်ဖို့ဆိုတာကလူခွင့်ရေးကိုသိရမယ်၊နိုင်ငံသားခွင့်ရေးသိရမယ်၊ပြီးတော့တာဝန်ယူမှုရှိရမယ်။အဲ့တော့ကျွန်တော်တို့ကအသည့်နဲ့တာဝန်ယူမှုနှစ်ခုပေါင်းတဲ့လူပေါင်းအသည့်တစ်ခုကိုကျွန်တော်တို့တွားဖို့ရည်ရွယ်ရဲဆိုတော့ကျွန်တော်မျှော်ဝေခဲ့ပါတယ
်။လွိုင်ကော်မျိုးပန်ကားကျေးရမှာကျင်းပတဲ့ပြည်ပဆိုင်ရာလူခွင့်ရေးနေ့ခန်းတော်ဟုတော့လူခွင့်ရေးကော်မတီတင်စုများခွင့်ရဲ့ HRDB မှာတာဝန်ရှိသူတွေဒေသခံအဖြစ်ခန့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့သီးတွေဖြစ်တဲ့ကရင်ပြည်သူ့တိုးတက်ရေးပါတီ၊ကရမ်းပြည်သက်ပါတီ၊ကရင်ပြည်သူ့လွတ်မြောက်ရေးတပ်ဦးကလလတာအစားရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့သီးတွေပါဝင်ဒေသခံတိုင်းရင်းသားအဖွဲ့သီးတွေပါတက်ရောက်ခဲ့ပြီးတိုင်းရင်းသားဓာတ်ဥခွင့်ရေးအတွက်ပြန်လာဆွေးနွေးခဲ့ကြတယ်လို့ HRDB လူခွင့်ရေးကော်မတီတင်စုများခွင့်ရဲ့မှဦးပြည့်အေးရ RFA ကိုပြောပါတယ်
တောင်တန်းနဲ့ဒီမနဲ့ဒန်းတူညီညာရေးပေါ့ဖက်ဒရယ်ပြည်ထောင်စုအစ်စ်ကိုရကြင်ပြီပေါ့ဒန်းတူညီညာရေးရှိရမယ်ခရမ်းပြည်သက်ဆိုရင်သူတင်ပြသွားတာတော့ချက်နှစ်ခုရှိတယ်လို့တင်ပြတယ်တစ်ခုကတော့ဖက်ဒရယ်စစ်စစ်ပေါ့တစ်ခုကတော့မာတီပါတီစနစ်ပေါ့အဲ့ဒါကြီးသူတို့ပြောကြတယ်ပေါ့ဗျာအဲတရေးတက်ကလည်းဒါတွေကိုလက်ခံတဲ့သဘောလဲကြတယ်ပေါ့
အလားတူလူခွင့်ရေးနဲ့ခန်းသားတွေကိုမြစ်ကြီးနားတဝဲအစားရှိတဲ့မြို့ကြီးတွေမှာလည်းကျင်းပခဲ့တယ်လို့သိရပြီးဒီနေ့ကျင်းပတဲ့ပြည်ပဆိုင်ရာလူခွင့်ရေးနဲ့ခန်းသားတွေဟာတနင်္ဂနွေလုံးအတိုင်းအတာနဲ့ပထမ